Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်မေလ6ရက်တောက်ကြနေ့ညနေပဲ VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖန်ယူနှาศင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုနားလောက်နေကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါဆီးရီးယားကဒုက္ခသည်စခန်းလီချောင်းတိုက်ခိုက်ခံရတဲ့ပေါ်စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂကတောင်းဆိုပါတယ်အီရန်နိုင်ငံဘက်ဂရက်မြို့တော်တဝန်ဒီကနေ့ပိတ်ဆို့တားဆီးထားပါတယ်မြန်မာဆွေးကားသည်ရဲ့ပထမဆုံးပြည်ပခီးအဖြစ်လာအိုနိုင်ငံနေချင်းမြန်ခီးစင်မှာသမရဦးထင်ကျော်နဲ့အတူဒေါ်ဆန်းစုကြည်လည်းလိုက်ပါသွားပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ဒီကနေ့ညနေပိုင်းမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေထဲမှာတော့ဖကန့်ကြောက်စိမ့်တူဖော်တဲ့လက်ကွက်တစ်ခုမှမြေပြိုကျလို့အနည်းဆုံးလူ73ယောက်သေဆုံးခဲ့ရပါတယ်
။သူတို့နောက်မှာရှိတဲ့ပေ300လောက်ရှိတဲ့ကြောက်တန်းပါပေါ့နော်ပြိုကျတာပေါ့နော်။အဲလူနည်းနည်းပါးပါးပြိသွားတဲ့အခါကျတော့ဒီနာမှာရှိတဲ့ကျင်းတူနေတဲ့လူတွေကဒီမှာလာ
ဖကန့်ဒေတာမှာရှိတဲ့အလွတ်သတင်းတောက်တူပြောပြခဲ့တာပါ။နိုင်ငံတကာသတင်းတွေပြပြချင်းနားဆင်ကြရပါမယ်ရှင်။ရှမ်းပြည်မြောက်ပိုင်းမှာတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေအချင်းချင်းကြားကတိုက်ပွဲတွေကြောင့်ဒေသခံတွေစစ်ဘေးလွတ်ရာတင်ဆောင်ရင်းနဲ့စားနပ်ရိက္ခာနဲ့တခြားအကူအညီတွေလိုအပ်နေပါတယ်။တခါနိုင်ငံတကာသတင်းလွှာတွေထဲမှာတော့မြန်မာလူမျိုးတွေအမေရိကန်သမ္မတရွေးကောက်ပွဲမှာဘလို့ပါဝင်မဲ့ပေးကြသလဲဆိုတာနဲ့အတူအမေရိကန်မှာသမ္မတကိုပြည်သူတွေနဲ့ပါတီဝင်တွေဘလို့ရွေးချယ်ကြသလဲဆိုတဲ့သမ္မတရွေးချယ်ပုံဤစနစ်နဲ့လုံနီးလုံဟန်တွေကိုလည်းနားဆင်ကြရမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကြီးညာပေးပါမယ်ရှင်။
ဆီးရီးယားနိုင်ငံမြောက်ပိုင်းကဒုက္ခသည်စခန်းတစ်ခုကိုကြာသပတေးနေ့မှာလေကြောင်းကတိုက်ခိုက်ခံရတာကြောင့်လူဒါဇင်ပေါင်းများစွာသေဆုံးရတဲ့ဖြစ်ရပ်ပေါ်စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအကြီးအကဲတာဝန်ရှိသူတို့ကတောင်းဆိုလိုက်ပြီးဒါဟာစစ်ရာဇဝတ်မှုကျူးလွန်တဲ့ဖြစ်ရပ်မျိုးထိဖြစ်နိုင်တယ်လို့ပြောလိုက်ပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းအိုက်ဒလစ်ပြည်နယ်ဆာမာဒါအဂျန္နာကခါမိုနာဒုက္ခသည်စခန်းတိုက်ခိုက်ခံရတာမှာလူ30ထဲမှနေသေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရသွားတယ်လို့သမရအာဆက်ဆန့်ကျင်ရေးတက်ကြွလှရှားသူတွေရဲ့ကွန်ရက်တစ်ခုဖြစ်တဲ့ဒေသတွင်းညှိနှိုင်းဆောင်ရွက်ကော်မတီ LCC ကပြောပါတယ်။တကြွလှူရှားသူနောက်တစ်ဖွဲ့ဖြစ်တဲ့ပြည်တွင်ခြေဆိုင်ဆီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကတော့တေဆုံးသူအရေအတွက်ကို28ရောက်လို့ပြောပြီးအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တယ်လို့ပြောပါတယ်။ဒါပေမဲ့လည်းတေဆုံးသူအရေအတွက်တိုးလာပွဲရှိတယ်လို့လည်းသတိပေးထားပါတယ်။တိုက်ခိုက်မှုအတွက်ဆီးရီးယားအစိုးရဘက်တန်တရားဖြစ်ကြမယ်လို့လူသားချင်းစာနာမှုရေးရာဆိုင်ရာကုလသမဂ္ဂလက်ထောက်ဒုတိယတွင်းမှုချုပ်စတီဖန်အိုဘရိုင်ကပြောပါတယ်။ဒီလိုဆိုးသွားရက်စက်တဲ့လူရက်ကိုဘယ်သူပဲလှုပ်လို့လှုပ်တဲ့လူကိုကုလသမဂ္ဂကတာဝန်ယူခိုင်းမှာဖြစ်တယ်လို့လည်းဆိုပါတယ်။အလပိုမျိုးအထိချက်တွင်ပြီးအပြစ်ခတ်ရဆဲတဲ့အကြောင်းရုရှားနဲ့ဆီးရီးယားတာဝန်ရှိသူတွေကကြာသာပတိနေ့မှာကြေညာအပြီးနိုင်ပိုင်းအတွင်းမှာပဲတူရကီနယ်စပ်နာကဒုက္ခသည်စခန်းကိုတိုက်ခိုက်ခံရတာပါ။အ
ီရတ်နိုင်ငံဘက်ဂရမ်မြို့ရဟာဒီကနေ့မှာတော့ပိတ်ဆို့ကာယံထားတဲ့အခြေအနေမှာရောက်နေပါပြီ။အခိုင်အမာကာကွယ်ထားတဲ့နိုင်ငံတကာဆုံးအိုက်ဇက်ထဲကိုပြီးခဲ့တဲ့သတင်းပတ်မှာဆန္ဒပြသူတွေအတင်းဝင်ခဲ့ပြီးလွတ်တော်ထဲကိုချိုးဖောက်ဝင်ကြတာကြောင့်လွတ်တော်အမတ်တွေအသက်လူထွက်ပြေးခဲ့ရတာမျိုးထပ်မဖြစ်စေဖို့အတွက်မြို့တော်တဝန်းကွန်ကရစ်အသားအစီတွေကိုအစိုးရကချထားလိုက်တာပါ။မြို့တော်အရှိဖက်ကအထူးဆန္ဒပြရနေရာဖြစ်တဲ့တဟီရီရင်မြင့်နဲ့အနောက်ဖက်ကအိုက်ဇက်နေရာကိုဆက်သွယ်ထားတဲ့တစ်ဂရစ်မြစ်ဖြတ်အထူးတံတားတွေကိုကွန်ကရစ်အသားအစီအထက်ထက်နဲ့ပိတ်ထားပါတယ်။မြို့တော်အရှိဖက်မှာပဲရှိပြီးတော့သဘောရတင်မာတဲ့ရှီးယားဘာသာရေးကောင်ဆောင်မတ်ကာဒါအယ်ဆာဒါကိုထောက်ခံသူလူငါးတန်းလောက်နေတဲ့ဆာဒါမျိုးကိုလည်းအလားတူပိတ်ဆို့တားဆီးထားပါတယ်။ဆန္ဒပြသူတွေအနေနဲ့လိုအပ်တယ်ဆိုရင်လေတွေကိုသုံးပြီးတော့မြစ်ကိုဖြတ်မယ်ဆိုတဲ့သတင်းတွေဒီကနေ့မနက်ပိုင်းကထွက်နေခဲ့ပါတယ်။အိုက်ဇက်နေရာထဲမှာလည်းနိုင်ငံခြားတန်ရုံတွေလုံးဝပိတ်ထားပြီးတော့လုံခြုံရေးတိတိတသားတိုးမြင့်ချထားတာတွေ့ရပါတယ်။သတင်းပတ်ကုံရက်တွေအတွက်လူတွေဈေးဝယ်ထွက်ကြတာနဲ့အမျှတောက်ကြနေမှာလည်းအစောပိုင်းကလမ်းတွေပေါ်မှာလုံခြုံရေးတိုးမြင့်ချထားခဲ့ပါတယ်။အထူးကဆန္ဒပြပွဲကြီးကိုနေ့လယ်နောက်ပိုင်းမှာလုပ်ဖို့ရှိခဲ့တာပါရှင်။
မြောက်ကိုရီးယားနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာအတွင်းအကြီးမားဆုံးနိုင်ငံရေးဆွေးနွေးပွဲတရကျင်းပနေပါတယ်။ဒီကနေ့စတင်တဲ့9ကြိမ်မြောက်အလို့သမားပါတီညီလာခံမှာနိုင်ငံသားသတင်းတောက်တွေကိုဖိတ်ကြားခဲ့ပေမဲ့လည်းတက်ရောက်သတင်းယူခွင့်မရကြပါဘူး။ပါတီကိုယ်စားလှယ်တွေရဲ့အဆင့်မြင့်အစည်းအဝေးအတွင်းထိတ်တန့်ဆွေးရတာဝန်ရှိသူတချို့အပြောင်းအလဲလုပ်နိုင်မွေရှိနေတာကြောင့်ကိုရီးယားကျွန်းဆွယ်ကအခြေအနေကိုအမေရိကန်ပြည်ထောင်စုကအာရှမဟာမိတ်တွေနဲ့အတူအနီးကပ်စောင့်ကြည့်နေပါတယ်။မြောက်ကိုရီးယားအနေနဲ့အခုညီလာခံကာလအတွင်းဒုံးကြီးဒါမှမဟုတ်နျူကလ িয়ার စမ်းသပ်မှုတခုခုလုံကိုင်းလုံကောင်းလုံနိုင်တယ်လို့လည်းအမေရိကန်ကခန့်မှန်းထားပါတယ်။နောက်ကိုရီးယားအစိုးရဟာအစောပိုင်းဒုံးလင်းနဲ့ဆန်းသတ်မှုတွေကြောင့်ပြီးခဲ့တဲ့လအတွင်းနိုင်ငံတကာကပိတ်ဆို့တံခတ်အရေးယူတာတွေတိုးမြှင့်ချမှတ်တာကိုခံနေရတာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရမာ့ခ်တုန်နာကပြောပါတယ်။နောက်ကိုရီးယားနိုင်ငံဟာပြီးခဲ့တဲ့ဇန်နဝါရီလတုန်းကသရုဒ္ဓအခြေမြောက်နျူကလ িয়ার ဆန်းသတ်မှုလုပ်ခဲ့တယ်လို့မကြာခင်လတွေအတွင်းပယ်ထိန်တက်ဒုံးကြီးဆန်းသတ်မှုတချို့ကိုလည်းလုပ်ခဲ့တာပါ။ဒီလိုအခြေအနေတွေကြောင့်တောင်ကိုရီးယားနိုင်ငံမှာအဆင့်မြင့်ဒုံးလင်းနဲ့ကာကွယ်ရေးစနစ်တခုထားရှိကောင်းထားရှိသွားဖို့အမေရိကန်ကတောင်ကိုရီးယားအစိုးရနဲ့တရားဝင်စတင်ဆွေးနွေးနေပါတယ်။
အမေရိကန်သမ္မတလောင်းဖြစ်ဖို့တေချာသလောက်ရှိနေတဲ့ Republican Party ဖက်ကဒေါ်နယ်ထရမ့်ဟာပါတီကောင်ဆောင်မရဲ့ထောက်ခံမှုကိုရောမရသေးပါဘူး Republican Party ကလည်းလက်ရှိရာထူးတာဝန်ရယူလို့သားသူတွေထဲမှာအဆင်အမြင့်ဆုံးဖြစ်တဲ့အောက်လွတ်တော်ဥက္ကဋ္ဌ Paul Ryan ကတော့ဒေါ်နယ်ထရမ့်ကိုပါတီကိုစားပြုသမ္မတလောင်းအဖြစ်ထောက်ခံမှုအဆင်သင့်မဖြစ်သေးဘူးလို့မနေ့ကြာတာပရင်းတွေကပြောပါရယ်သူတို့သမ္မတလောင်းမဖြစ်ခဲ့ဘူးဆိုရင်ဇူလိုင်လမှာကျင်းပမယ် Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံကိုသူ့ကိုထောက်ခံသူတွေကစူပူဆန္ဒပြမှုတွေလှုပ်ကောင်းလှုပ်လိမ့်မယ်ဆိုတော့ Trump ရဲ့ပြောစကားကို Paul Ryan ကဝေဖန်ခဲ့ပူပါရယ်တချိန်ထဲမှာပဲအောက်လွတ်တော်ဥက္ကဋ္ဌ Paul Ryan ရဲ့လုပ်ငန်းရပ်တွေကိုလည်း Trump ကထောက်ခံမှုအဆင်သင့်မဖြစ်သေးဘူးလို့ဆိုပေမဲ့ American နိုင်ငံသားတွေကိုကူညီဖို့အနာဂတ်မှာပူပေါင်းလှုပ်ကင်သွားမှာပါဆိုပြီးတော့ Donald Trump ကပြောပါရယ် Republican Party ရင်းကအထင်ကြီးပုဂ္ဂိုလ်တွေဖြစ်တယ်လို့သမ္မတဟောင်းတွေဖြစ်ကြတဲ့ George H.W. Bush နဲ့သူ့သားဖြစ်တဲ့ George W. Bush တို့လိုပါတီဝင်အတော်များများရဲ့ထောက်ခံမှုတွေကိုလည်း Trump မရသေးပါဘူးဂျူလိုင်လမှာကျင်းပမယ့်ပါတီညီလာခံကိုသမ္မတဟောင်းနှစ်ယောက်စလုံးတက်ရောက်မှာမဟုတ်တယ်လို့ Trump နဲ့ပတ်သက်ပြီးတော့လူသိရှင်ကြားမှတ်ချက်ပေးတာမျိုးလည်းမရှိပါဘူးရှင်
ယူအေဗီကန်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေကနေတောက်ကြညနေဘက်တွေကိုတရေဆက်လက်ထုတ်လွှင့်နေပါတယ်သမရဦးထင်ကျော်ဟာဒီကနေ့မနေ့ပိုင်းကလာအိုနိုင်ငံကိုနေချင်းပြန်ခီးစဉ်တစ်ခုသွားပါတယ်မြန်မာနိုင်ငံမှာအရသာဥဆောင်တဲ့အစိုးရအဖွဲ့တက်လာပြီးနောက်ပိုင်းပထမဆုံးပြည်ပခီးစဉ်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်လည်းလိုက်ပါသွားပါတယ်သမရဦးထင်ကျော်နဲ့ဇနီးဒေါ်စုစုလွင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်တို့ကိုဒုတိယသမရ2ဦးတမတော်ကာကွယ်ဦးစီးချုပ်ဘူဂျုံမူကြီးမင်းအောင်လှိုင်နဲ့တခြားအဆင့်မြင့်တာဝန်ရှိသူတွေကနေပြည်တော်လေစိတ်မှာလိုက်ပို့ကြတဲ့တပ်ပုံတွေကိုနိုင်ငံတော်သမရရုံးကထုတ်ပြန်ထားတာတွေ့ရပါတယ်သမရဦးထင်ကျော်နဲ့အဖွဲ့ကိုလာအိုသမရပွန်ညန်းဗိုရာချစ်ကဗီယန်ကျင်းမြို့တော်လေးစိတ်မှာကျူစွန်နှုတ်ဆက်တာကိုလာအိုနိုင်ငံပိုင်ရုပ်မြင်သံကြားသတင်းဌာနကထုတ်လင်းပြသပါရယ်လာအိုသမရဟာပြီးခဲ့တဲ့ AP လကရွေးကောက်တင်မြှောက်ခံထားရတာပါကျူစွန်ပွဲခံထားပြီးတဲ့နောက်နှစ်နိုင်ငံခေါင်းဆောင်တွေဆွေးနွေးကြတာမှာကုန်သွယ်ရေး၊ရင်းနှီးမြှုပ်နှံမှု၊ပညာရေး၊ခရီးသွားလုပ်ငန်း၊တယ်ယူပို့ဆောင်ရေးကဏ္ဍတွေနဲ့ဆိုင်တဲ့ကိစ္စရပ်တွေပါဝင်တယ်လို့လာအိုနိုင်ငံသတင်းမီဒီယာတွေမှာဖော်ပြပါရယ်လာအိုနိုင်ငံဟာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌဖြစ်ပြီးစက်တင်ဘာလကျရင်အာဆီယံထိပ်သီးအစည်းအဝေးကိုအင်ရှင်အဖြစ်လက်ခံကျင်းပဖို့ရှိပါတယ်။သမ္မတဦးထင်ကျော်နဲ့အဖွဲ့ဟာဒီကနေ့ညနေပိုင်းမှာမြန်မာနိုင်ငံကိုပြန်ရောက်လာမှာဖြစ်ပါတယ်
။နိုင်ငံပေါင်း10နိုင်ငံပါဝင်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံမှာတရုတ်နိုင်ငံကသူ့ရဲ့အခန်းကဏ္ဍကိုပိုပြီးအရေးပါအောင်လုပ်ချိန်မှာပဲအရှေ့တောင်အာရှရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေကိုတခြားလုံးအားပေးထောက်ခံလာတဲ့ဂျပန်နိုင်ငံကလည်းအာဆီယံနိုင်ငံတွေနဲ့ချိတ်ဆက်လုပ်ကိုင်မှုကိုရှေ့တိုးဆောင်ရွက်လာပါတယ်။အရှေ့တောင်အာရှရဲ့လုံခြုံရေးနဲ့ပတ်သက်လို့ဆွေးနွေးညှဉ်းခုံနေကြတဲ့အရေးကိစ္စမှာလည်းဂျပန်နိုင်ငံကသူ့ရဲ့အခန်းကဏ္ဍကိုတိုးမြှင့်ဆောင်ရွက်လာပါတယ်။အထူးသဖြင့်တောင်တရုတ်ပင်လယ်အရေးနယ်မြေပိုင်ဆိုင်မှုအငြင်းပွားနေတဲ့ကိစ္စတွေကိုအင်အားမတုံ့မဲနဲ့ဥပဒေအတိုင်းကင်တွဲဖြေရှင်းဖို့လိုတယ်လို့ဂျပန်ကဆိုပါတယ်။ Vietnam, Laos, Thai အပါအဝင်မြေခေါင်မြေဝန်းတခြားအခြေခံအဆောက်အုံတည်ဆောက်ရေးကူညီဆောင်ရွက်ပေးဖို့အတွက်$3.6တန်း30သွားမဲ့အစီအစဉ်ကိုဒီသတင်းမှအစောပိုင်းမှာပဲဂျပန်နိုင်ငံကကြေညာပါတယ်။ဂျပန်မြေခေါင်ဒေသအစပြုချိတ်ဆက်ဆောင်ရွက်မှုဟာဒေသရင်းကလန်ဒရာနဲ့မီယက်ထာလန်တွေကိုအဆင့်မြင့်တိစောက်ပေးဖို့အရည်ရွယ်တဲ့အပြင်လူသားရင်းမြစ်ဖွံ့ဖြိုးတိုးတက်မှုနဲ့မဲခေါင်မြေဝန်ဒေသကိုကူညီထောက်ပံ့ပေးဖို့ဖန်တီးလှုပ်ဆောင်တာဖြစ်တယ်လို့ဂျပန်နိုင်ငံချားရေးဝန်ကြီးဖူမီယိုကီရှိတာကဘန်ကောက်တက္ကသိုလ်မှာပြောကြားသွားခဲ့ပါတယ်
။အိန္ဒိယနိုင်ငံမှာလက်ရှိအစိုးပြုထားတဲ့ဥပဒေမူကြမ်းတစ်ခုအတိပြတ်သွားမယ်ဆိုရင်တော့အိန္ဒိယနယ်နိမိတ်ပြမြေပုံကိုမမှန်မကန်ဖော်ပြသူတွေဟာထောင်ဒဏ်9နှစ်အထိနဲ့ဒဏ်ကျင်းငွေအမေရိကန်ဒေါ်လာ15သန်းအထိချမှတ်ခံရနိုင်ခြင်းရှိပါတယ်။အများပြည်သူလေးလာဖို့ဗိုလ်ထုနေကထုတ်ပြန်ထားတဲ့ဥပဒေမူကြမ်းနဲ့ပတ်သက်ပြီးဝေဖန်ကြံပေးဖို့ရပ်ပေါင်း30အချိန်ပေးထားပါတယ်။နိုင်ငံတကာနယ်နိမိတ်တွေအပါအဝင်အိန္ဒိယနိုင်ငံရဲ့ပထဝီဝင်ရေမြေအနေထားဆိုင်ရာမာယွန်းနဲ့ဒါမှမဟုတ်မှန်မှန်ကန်တဲ့သတင်းအချက်အလက်တွေကိုအင်တာနက်ဒါမှမဟုတ်အွန်လိုင်းဝန်ဆောင်မှုဒါမှမဟုတ်ဘယ်လိုအီလက်ထရောနစ်ပုံစံတစ်ခုခုဒါမှမဟုတ်တခြားပုံစံတမျိုးမျိုးနဲ့ပေါ်ပြတာဖြန့်ချီတာထုတ်ဝေတာဒါမှမဟုတ်ဖြန့်ဝေတာကိုဘယ်သူမှမလုပ်ရဘူးလို့ပထဝီဝင်ရေမြေအနေထားသတင်းအချက်အလက်ဆိုင်ရာ2016ခုနှစ်စီမင်းဥပဒေမူကြမ်းမှာဖော်ပြထားပါတယ်။ဒီဥပဒေပါပြဋ္ဌာန်းချက်တွေကိုချိုးဖောက်သူဘယ်သူမှမဆိုအိန္ဒိယရူပီငွေ10တန်းကနေတန်း1000ဒါမှမဟုတ်ထောင်ဒဏ်9နှစ်ဒါမှမဟုတ်လဲပြည်တန်2ရက်စလုံးကိုချက်မှတ်ခံရနိုင်တယ်လို့ဖော်ပြထားပါတယ်။အဲ့ဒီဒဏ်ကျေးငွေဟာအမေရိကန်ဒေါ်လာငွေနဲ့ဆိုရင်ဒေါ်လာ1000ခွဲကနေ15တန်းအထိရှိတာပါ။အိန္ဒိယနိုင်ငံရဲ့နေမျိုးတွေကိုအနောက်နိုင်ငံတွေကဖော်ပြပြောဆိုတာနဲ့ပတ်သက်ပြီးလက်ရှိအာဏာရ BJP ပါတီကဝေဖန်ပြောဆိုလာတာပါ။အဲ့ဒီနေမျိုးဖော်ပြချက်တွေထဲမှာဂျမ်မူကက်ရှမီးယားနဲ့အာရူနာချောပရဒက်ဒေသတွေကိုပါကစ္စတန်နဲ့တရုတ်နိုင်ငံရဲ့တစ်စိတ်တစ်ပိုင်းအဖြစ်မကြာခဏဖော်ပြလို့ရှိပါတယ်။ ကက်ရှမီးယားဒေသအစိတ်ပိုင်းတချို့ကိုပါကစ္စတန်ပိုင်နယ်ဖြစ်2015ခုနှစ်ဧပြီလမှာဖော်ပြခဲ့တဲ့အယ်ဂျာဇီရာရုပ်သံဌာနဟာထုတ်လွှင့်ွင့်9ရက်ပိတ်ပင်ခံရမှုပါတယ်။ကက်ရှမီးယားဒေသတခုလုံးကိုသူတို့ပိုင်နယ်ဖြစ်အိန္ဒိယအစိုးရကအခိုင်အမာပြောထားတာပါ။
ဂရိအစိုးရကအသိပြသမှုစဉ်းစားနေတဲ့အခွန်အခပင်စင်ခန်းစားခွင့်နဲ့ပတ်သက်ပြီးတော့စန့်ကျင်ဆန္ဒပြတဲ့အနေနဲ့ဂရိအလုပ်သမားတွေဟာသူတို့အလုပ်ခွင်ကနေတောက်ကြနေကထွက်ခွာသွားခဲ့ကြပါတယ်။အစိုးရရဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်တစ်ကသူတို့ရဲ့လုပ်အားခအတော်များများကိုဖျက်တောက်လိုက်မယ်လို့ဂရိအလုပ်သမားတွေကပြောပါရယ်။အစိုးရရဲ့ချိုးချံချွေတာရေးလှုပ်ဆောင်မဲ့ကြိုးပမ်းချက်ဟာနိုင်ငံတကာကပေးမဲ့ဒေါ်လာဘီလီယံနဲ့ချီတဲ့ချင်းငွေသဘောတူညီမှုတစ်စိတ်တစ်ပိုင်းအဖြစ်ပါဝင်ပါရယ်။နိုင်ငံရဲ့အကြီးဆုံးပုဂ္ဂလိကနဲ့နိုင်ငံပိုင်လုပ်ငန်းတွေရှိရာအလုပ်သမားတက်မကရဲ့ပန်ကြားချက်အရ48နာရီကြာတဲ့ဆန္ဒပြပွဲဖြစ်လာတာပါ။ဂရိစာကျော်နိုင်ငံဖြစ်ပြီးတော့ဆန္ဒပြတဲ့အထက်မှာဂရုလေတွေအမိုက်သိန်းကားတွေနဲ့အစိုးရဌာနတွေကိုရန်နာလိုက်တာတွေလည်းပါဝင်ပါတယ်။ပင်စင်စနစ်ကိုအားလုံးပြန်ပြီးစစ်ဆေးပြုပြီးမြတ်ဗထန်ချက်ကိုလာမဲ့တင်းငွေတွေနဲ့ညပါလီမန်မှာမဲခွဲဆုံးဖြတ်မှာဖြစ်ပြီးဒီဆန္ဒပြပွဲကိုလည်းမဲပေးမဲ့ကာလနဲ့အချိန်ကိုလှုပ်ဆောင်တာဖြစ်ပါတယ်။ပြန်နှချက်တာအတိဖြစ်သွားရင်လူမှုဖူလုံရဲရံမုံငွေအကျိုးခံစားခွင့်ရဖို့တတ်မှတ်လိုအပ်ချက်တွေထပ်တိုးလိုက်မှာဖြစ်တယ်လို့ဝင်ငွေများတဲ့သူတွေကိုလည်းဝင်ငွေခွန်တိုးကောက်မှာဖြစ်ပါတယ်။နောက်ပြီးနိုင်ငံတော်ပင်စင်စနစ်ကိုလည်းပုံစံအစ်စ်နဲ့ဖန်တီးမှာပါ။ချိုးချံချွေတာရဲ့အစီအစဉ်တက်ဟာနိုင်ငံတကာကပေးမဲ့ချင်းငွေပမာဏကိုထပ်တိုးပေးအောင်ဆွဲဆောင်မှုအရေးယူရာဖြစ်ပါတယ်။ဂရိရဲ့ပြန်လည်ပြုပြင်ရေးအစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးမှုတွေပြက်ပြဲသွားခဲ့ပြီးတဲ့နောက်နိုင်ငံတကာကခြေပေးဖို့တဘောတူထားပြီးတော့ခုတည်မပေးသေးတဲ့ဒေါ်လာ4ဘီလီယံကိုဂရိကဆက်ပြီးစောင့်ဆိုင်းနေတာပါ။ဆနပြပွဲကိုအေသင်မြို့လယ်မှာလာမဲ့တင်းငွေနဲ့ထိဆက်လက်ကျင်းပသွားမှာဖြစ်ပါတယ်။
နောက်ဆုံးသိထားရတဲ့နိုင်ငံမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကြီးညာပေးခဲ့တာပါ။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်ကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းထုတ်လွှင့်ချက်နဲ့တပြေးညီဖန်ယူနားဆင်နိုင်ပါတယ်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေစက်တိုက်ထုတ်လွှင့်ပေးသွားပါတော့မယ်ရှင်။ဖကတ်မြို့နယ်ဆိုင်းတောင်ရွာအနီးကကြောက်စိမ့်လုတ်ွက်မှာမြေပြိုကျတဲ့အတွက်အနည်းဆုံးလူ73ယောက်သေဆုံးခဲ့ပါတယ်။အခုလိုမြေပြိုမှုမဖြစ်ခင်3ရက်လောက်ကပဲအစိုးရတည်ရဲ့တယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဖကတ်ဒေသကိုတွားရောက်ခဲ့ပါသေးတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပါမယ်ရှင်။
ဟုတ်ကဲ့ဖကန်ဒေတာမြေပြမှုဟာကြာသာပတေးနေ့ညပိုင်းမှာဖြစ်ပွားခဲ့ပြီးမြေပြည်တည်ဆုံးသူတွေရဲ့ရုပ်လောင်းတွေကိုတော့ဒီကနေ့မနေ့မှမှရှာဖွေတူးဖော်နိုင်ခဲ့တာဖြစ်ပါတယ်။လက်ရှိဖကန်မြို့နယ်အတွင်းမြေပြတာကြောင့်ထိခိုက်တည်ဆုံးတဲ့အခြေအနေကိုမြို့နယ်ရဲစခန်းကတာဝန်ရှိသူတဦးကအခုလိုပြောပါတယ်
။ဖြစ်တာကတော့မနေ့ကညပေါ့9:15လောက်ပေါ့နော်။အဲ9:15လောက်မှာသူတို့မြေသားတို့တို့ညလူကြီးရှာတဲ့ခါကျအလောင်းနေနဲ့လုံးဝဟိုအလောင်းတွေမတွေ့ရဘူးမြေသားတွေပြုတ်တယ်ဒီမနေ့ကျမှကျွန်တော်တို့ကအခဏတွေကကျွန်တော်တို့ဒီအတောင်ချီတွေကိုပုံကိုယ်တွေနဲ့အကုန်လုံးဘက်ဖိုးလေးစီးနဲ့ရှာတာပေါ့နော်။ရှာတော့ခါကကျွန်တော်တို့ဆယ်အလုံး73လောက်တွေ့တာပေါ့နော်။73လောက်တွေ့ပြီးမှခုစေးဆောင်စေးအောင်မှခုကျွန်တော်ဆောင်ရနေတယ်ခင်ဗျာ။အခုသိမှုတကင်းဖူးမွားညာဆောင်ရနေပါတယ်ခင်ဗျာ
။ဖာကန်တေတာကအလွတ်သတင်းတောက်ကိုဇော်မိုးထက်ကတော့ဒီတစ်ကြိမ်မြေပြူတာဟာအရင်တစ်ခါတွေလိုစွန့်ပစ်မြေစာပုံပြိုကျတာမဟုတ်ဘူးလို့ပြောပါတယ
်။အဲအခုဟာကကိုမီလုတ်ွက်တီထဲမှာပေါ့နော်။သူတို့လုပ်ငန်းအေရိယာနဲ့နည်းနည်းလွတ်ကင်းတဲ့နေရာတွေမှာဒပိုင်းတနိုင်ပြီးဝင်ပြုတ်ထားတယ်ပေါ့နော်အဲ့လိုတူးယူကြရဲ့နဲ့မှာသူတို့နောက်မှာရှိတဲ့ပေ300လောက်ရှိတဲ့ဒီကြောက်ကမ်းပါပေါ့နော်ပြူကျတာပေါ့နော်ပြူကျတဲ့နေရာမှာနှစ်ခါပြူကျတယ်ပထမတစ်ခါပြူကျလိုက်တဲ့အချိန်မှာအဲလူနည်းနည်းပါးပါးပြိသွားတဲ့အခါကျတော့ဘေးနားမှာရှိတဲ့ဒီကျင်းတူးနေတဲ့လူတွေကနေမှာလာပြီးတော့ခေါ်ကြဆွဲကြပေါ့နော်ဆွဲကြတာပေါ့နော်အဲ့လိုမျိုးလုပ်နေတဲ့အချိန်မှာဒုတိယအချိန်ထပ်ပြူလိုက်တဲ့အချိန်မှာနည်းနည်းမြေပြတဲ့လူများသွားတာပေါ့နော်အခုကမြေသားပြူတာမဟုတ်ဘူးအဲကျင်းကမ်းပါပြူတဲ့အတွေ့ဟိုမြေသားကလည်းအရင်မများပါဘူးမများတဲ့အခါကျတော့ပေါ်တာလဲခဏနဲ့ပြီးသွားတယ်ပေါ့နော
်တည်ဆုံးသူစုစုပေါင်း14ယောက်ရှိတယ်လို့လည်းကိုဇော်မိုးထက်ကပြောပါတယ
်ညကတော့ညတွင်ချင်း3ယောက်အပြည့်ထန်တန်ရရတဲ့အခါကျတော့ကျွန်တော်ဖကတ်ဒီပေါ့နော်ဆေးုံဘက်ကတည်သွားတယ်ဖကတ်ဆေးုံကမတက်တာတဲ့အခါကျတော့မြစ်ကြီးနားကိုသွားဖို့လုပ်တဲ့အချိန်မှာလမ်းမှာတယောက်တည်သွားတယ်ပေါ့နော်ဒီမနေ့ကျမှဒီပေါ့နော်ဒီမာယာကအပါဝင်ရေးမိသားချက်ချီဒီပေါ့နော်အဲ့ဒါလာပြီးတော့ခေါ်ကြရင်းနဲ့မှအလောင်း73လောင်းတွေ့ရတယ်ပေါ့ဒီကိနာစီဝင်သွားနေလမ်းမှာတွေ့တဲ့တယောက်ရဲ့လက်ရှိဒီမနေ့မှတွေ့ဖို့တွေ့ရှိတဲ့73လောင်းရဲ့14လောင်းကြတာပေါ့နော
်ဖာကန်ဒေတာမှာဆယ်ရန်ရာကြီးတွေနဲ့ကြောက်စင်းတူဖို့တာတွေစောင်ရွက်ခဲ့တဲ့နောက်စွန့်ပစ်မြေစာပုံပြိုကျတာစွန့်ပစ်မြေစာတင်ကားတွေနဲ့မတော်တဆဂျင်တိုက်မှုဖြစ်တာကြောင့်လူတွေထိခိုက်ဒေဆုံးတာအပြင်စွန့်ပစ်မြေစာကြောင့်ဥရုချောင်းတိမ်ကောလာပြီးနှစ်စဉ်မိုးရာသီမှာရေလွှမ်းမိုးတာတွေမကြာခဏဖြစ်ပွားခဲ့ပါတဲ့ ဒီလိုလူတွေတည်ဆုံးတာနဲ့သဘာဝပတ်ဝန်းကျင်ထိခိုက်တာကြောင့်ဒေသခံတွေကစံနှပ်ပြတာတွေရှိခဲ့ပေမဲ့အခုအချိန်ထိတော့အေးအေးယူဆောင်ရွက်နိုင်တာမရှိသေးပါဘူးဒီလာဇန်ပိုင်းကတော့တေဟန်ဇာတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်ဝင်းကဖားကန့်ဒေသကို၃ရက်ကြာလာရောက်ခဲ့ပြီးကြောက်စိမ့်တူဖို့မှုအခြေအနေတွေကိုလေ့လာစုံစမ်းခဲ့ပါတယ်လောလောဆယ်မှာတော့ကြောက်စိမ့်အလွန်ကျွံတူဖို့ရတဲ့ပတ်သက်ပြီးပြည်တော်စုလွှတ်တော်မှာကျောင်းမြတ်ဥပဒေကိုပြန်လည်ပြင်ဆင်ပြီးဤဥပဒေထွက်လာမှသာတိတိကျကျအေးအေးယူဆောင်ရွက်နိုင်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်
။ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်။အခုရှမ်းပြည်နယ်ဘက်ကစစ်ဘေးအခြေအနေကိုလည်းအလှည့်ပေးပါဦးမယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တအောက်ပလောင်လွတ်မြောက်ရေးတပ်မတော် TNLA တို့ကြားကတိုက်ပွဲတွေကြောင့်ကြောင်မဲမြို့နယ်ဒေသခံ600ဟာကြောင်မဲမြို့ပေါ်ကိုစစ်ဘေးရှောင်နေရတယ်လို့မြို့ကန်တွေကပြောပါတယ်။မေလ1ရက်နေ့ကနေဒီနေ့အထိတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့အတွက်ထွက်ပြေးတိမ်းရှောင်လာသူတွေကိုကြောင်မဲမြို့ပေါ်ကစခန်းလေးခုမှာနေရာချထားပေးပေမဲ့စားတောက်ရေးပါဝင်အကူအညီတွေလိုအပ်နေစေလို့လည်းဆိုပါတယ်ဒီချင်းတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကုန်းအင်ကနေဆက်သွယ်ပေးမြန်သတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တွင်ပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်စစ်ပြေးရွာသား600ခန့်ဟာမနေ့ညကကြောင်မဲမြို့ပေါ်ကိုတိမ်းရှောင်ရောက်ရှိလာတယ်လို့ကြောင်မဲမြို့ခံကိုသားစောက VOA ကိုခုလိုပြောပါတယ်
စခန်းလေးခုမြောက်ကိုဖွင့်ထားရင်မနေ့ညကလူ600လောက်ရှိနေပြီကြောင်မဲနယ်ဘက်ကဟုဆုံဟုပွဲဆိုတဲ့အဲ့ဒီအုပ်စုပေါ့အဲ့ဒီအုပ်စုတွေကပတ်ဝန်းကျင်ကြီးရတဲ့အကုန်ပုံလုံးအုပ်စုဘက်ကနေမှအကုန်ကြီးလာတာခင်ဗျ
ကြောင်မဲမြို့နယ်ဟုဆုံဟုပွဲနယ်ပုံလုံးကြီးရွာအုပ်စုကရွာသား600ခန့်ဟာဘောင်ပိုင်းရှမ်းပြည်တပ်ဖွဲ့နဲ့တန်းပလောင်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေဟာဗိုလ်မှူးတင်းမာလာလို့ရက်ရွာကနေထွက်ပြေးလာကြောင်းကိုသားစောကဆိုပါတယ
်တို့နဲ့တွေ့ဆုံမိန်းမကြီးရဲ့အချင်းကြီးကကြောင်မဲကိုထွက်ပြေးလာတဲ့အကြောင်းကြီးကစစ်ပွဲကဒီဝါနာကိုတက်လာပြီးအခုလာတဲ့လူတွေအားလုံးဒီဖက်ကွဲတံကိုဖက်ကွဲဖြစ်လာလို့ရှိရင်ငါဖက်ပိမိမယ်အပြီးထွက်လာလို့မရရင်ဒုက္ခရောက်ကြမယ်။အပြီးကြိုက်ပွဲရဲ့ပုံစံတွေလက်ရှိအခြေအနေနဲ့ဥနာဖက်တာစီရတာဖြစ်နေတာအတင်းပါတဲ့အတွက်တို့ထွက်ပြေးလာတာ။ပြစ်ခတ်တာတော့တနေကုန်ပြစ်မရဘူး။ဥနာဖြစ်တဲ့လက်မရှိကြီးကျင်းမှုတွေကလည်းအများလာပြီ
။ရှမ်းပြည်နယ်မြောက်ပိုင်းမန္တုံနန့်ခမ်းကြောင်မဲဒီဘောမြို့နယ်ဘက်မှာမေလ၁ရက်နေ့ကနေစတင်ပြီးတော့တောင်ပိုင်းရှမ်းပြည်တပ်ဖွဲ့နဲ့တန်းမလောင်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေခဲ့တာပါ။ဒီကနေ့မှလည်းနန်းခမ်းမြို့နယ်ဘက်မှာ RCSN ရောမြမတမတော်နဲ့ပါတိုက်ပွဲဖြစ်ပွားနေစေလို့ DNL ပြန်ကြားရေးရာရှိဘူကြီးတိုင်းကျော်ကဆိုပါတယ
်ဒီနေ့မှာတိုက်ပွဲတုံးနေရဒီနန်းခမ်းမြို့နယ်ခူပန်ရွာထက်တောင်ကျော်ဘုံမှာဒီနေ့ဖြစ်တဲ့နန်းခမ်းမြို့နယ်ပဲဒီမန်ဂူရွာအောက်ဖက်ကနန်းပုံချောင်းထက်ကတောင်ကျော်ဘုံမှာဖြစ်တယ်အဲ့မှာကတော့ RCSN ဖြစ်တယ်ဘုရားနောက်ဒီနေ့ကတော့နန်းခမ်းမြို့နယ်မန်ဆန်ရွာနဲ့ဇော်ဟောင်ကြီးရာကျမ်းမှာအဲ့မှာမနေ့ဆွေနိုင်ကျော်လောကနေစမှာခုတိပွဲမပြီးသေးဘူးအဲ့ဒါကတော့လို့တနေတည်းဆိုရတမတုံတို့နေဖြစ်တယ်ခင်ဗျာမနေ့ကတည်းပွဲတည်းဖြစ်လာတယ်ဖြစ်လာမှလည်းတမတို့သူတွေကအရင်ကလူပြည်ပြမှာလို့အဲ့မျိုးဆူရစိတ်နဲ့အာသတိကြရတယ
်မနေ့ကကြောင်မဲမြို့နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေထွက်ပြေးတိမ်းရှောင်မှုတွေရှိနေတယ်လို့လည်းပူကြီးတိုင်ကျော်ကဆိုပါတယ်လက်ရှိစစ်ပြေးဒုက္ခသည်တွေကိုကြောင်မဲမြို့မှာရှိတဲ့တောင်နောက်ကျောင်းနန်းစလင်းကျောင်းဝါစုကျောင်းအစရှိတဲ့ဘုံကြီးကျောင်းလေးကျောင်းမှာနေရာချထားပေးပါတယ်ဒီမနေ့ထိတော့စစ်ပြေးဒုက္ခသည်တွေအနေနဲ့စားတောက်ရေးပါဝင်အကူအညီတွေလိုအပ်နေစေလို့ဘုသားစောကပြောပါတယ
်မနေ့ညဆိုရင်တောင်တော့ဖုန်းကျောင်းမှာဆောင်မရှိဘူးဒုက္ခတော်ရောက်တာကိုဘိုးဘွားရီတာကော်မတီကနေမှညတင်းချင်းစစ်စစ်ချင်းဆောင်အထက်150လာပြီးဝင်လာပါတယ်တကယ်ကျေးဇူးတင်ပြကောင်းတယ်ကျွန်တော်ဒေသတာဝန်ရှိသူတွေအုပ်ချုပ်ရေးဖွဲ့တွေကဘာမှကိုမနေ့ကညတီတော့လာကြည့်တယ်ပြန်သွားတယ်နာစည်းနေကြတယ်အားကိုညီချောက်ကမှုမရှိဘူး
ကျောင်းမဲမြို့နယ်စီဝိသလူမှုကူညီရေးသင်းကောင်းဆောင်ဦးတင်မောင်သိန်းကတော့လူမှုကူညီရေးဖွဲ့စည်းတွေကနေကြံရှိနေတဲ့ရိတ်ခါတွေနဲ့အရေးပေါ်ကူညီပေးဆောင်နေတယ်လို့အခုလိုပြောပါတယ
်ကျွန်တော်တို့မြို့ကပရိသတ်အဖွဲ့တွေမြို့သူမြို့သားတွေပဲဝိုင်းရမှာပေါ့ဗျာကျွန်တော်တို့ရှိပါနေပဲစားတော့ရေးအတွက်ပေါ့နော်ရိတ်ခါကကျွန်တော်တို့ရှိပါရှင်တဲ့လည်းအလဲချင်းရှိနေပါတယ်ဗျာရှိနေတဲ့ခါကျတော့အဲ့ဒါတွေကိုကျွန်တော်လောလောဆယ်ကျွန်တော်တုံးနေရပါတယ်ဗျာ
ပြီးခဲ့တဲ့ဖေဖော်ဝါရီလတွင်းမှာလဲတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တောင်ပလောင်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေခဲ့ရမှာတောက်ဆန်ကြေးရွာအုပ်စုပန်းဆန်ကြေးရွာအုပ်စုမင်းကုံအုပ်စုပန်ကွန်ရွာနဲ့ကန့်ကန်ရွာကတေရခန့်ရွာသား4000ကျော်ဟာကြောင်မဲမြို့တွင်းကိုစစ်ဘေးသိမ်းရှောင်လာခဲ့ပါသေးတယ်နှစ်ဖွဲ့တပ်ဖွဲ့တွေကြားနှစ်လသာစီရင်ငြိမ်သက်လို့နေရရင်းကိုပြန်သွားကြရာကနေမေလဇန်းမှာတိုက်ပွဲပြန်လည်ဖြစ်ပွားလာလို့ဒုက္ခသည်တွေထပ်မံရောက်ရှိလာတာလည်းဖြစ်ပါတယ်တမ်းမလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲကာလတွင်မန်တုံနဲ့နန်းခမ်းမြို့နယ်ဘက်မှာလည်းဒီရခရွာသားတွေပေါ်မှာစန္နရိခံနဲ့စေဝါဝယ်ယူမှုအပေါ်ကတ္တစစ်ဆေးမှုတွေလည်းရှိနေပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တောင်ပလောင်တပ်ဖွဲ့ TNL တို့ဟာရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာနေမြေပိုင်ဆိုင်မှုကိစ္စနဲ့ပတ်သက်ပြီးတော့2015ခုနှစ်နိုဝင်ဘာလကနေစည်ရေးပြည်ပခအစတင်ဖြစ်ပွားလာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
တက်မတော်ကိုအစိုးရတက်ရခိုင်လက်နက်ကန် AA အဖွဲ့ကိုရခိုင်တက်မတော်လို့ MRTV 4သတင်းဌာနကသုံးစွဲထုတ်လွှင့်ခဲ့တဲ့အပေါ်ပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းဆိုပြီးတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။တက်မတော်ကိုအစိုးရတက်လို့ခေါ်ဝေါ်သုံးစွဲတာမှားယွင်းတယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။ဒီလိုသုံးစွဲတာကြောင့်တက်မတော်ရဲ့ပုံရိပ်နဲ့ဂုံတိတ်ခါကိုများစွာထိခိုက်စေတယ်ဆိုတဲ့အချက်ကိုရောသဘောတူကြပါသလား။အခုလာမယ့်စနေညတရားလီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
စနေနေ့ညတိုက်ရိုက်လေးလာအိမ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနိုင်ငံတကာသတင်းလွှာတွေကိုအလှည့်ပေးပါတော့မယ်။ပြည်ထောင်စုအမေရိကန်ပြည်ထောင်စုမှာမြန်မာနိုင်ငံသားတွေအပါအဝင်အာရှຫນွေဘွားမက်ဆန္ဒရှင်အရေးအတွက်တိုးလာတာနဲ့အမျှရွေးကောက်ပွဲတွေမှာတဖြည်းဖြည်းဩဇာလွှမ်းမိုးလာမဲ့အလားအလာတွေလည်းရှိနေပါတယ်။လက်တလုံးမှာတော့အာရှຫນွေဘွားအမေရိကန်နိုင်ငံသားတွေမဲပေးခွင့်ရကြပြီမဲ့အတော်များများကအမေရိကန်နိုင်ငံရေးထဲမှာထဲထဲဝင်ဝင်မပါနိုင်သေးပဲဖြစ်နေကြတဲ့အတွက်ပုံမူပါဝင်လာနိုင်အောင်ပရဟိတအဖွဲ့အစည်းတစ်ခုကကူညီနေပါတယ်။အမေရိကန်ရွေးကောက်ပွဲကအာရှຫນွေဘွားတွေရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့မြန်မာနိုင်ငံသားအများပြားနေထိုင်ကြတဲ့အိန္ဒိယနားပြည်နယ်ဖော့ဝိန်းမြို့ကနေ VOA သတင်းတောက် King Farah Bot ပို့ထားတဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကတင်ပြပေးပါမယ်ရှင်။
စစ်ဆူရီလက်ထက်မှာမြန်မာနိုင်ငံကတင်းရှောင်ပြီး2004ခုနှစ်မှာအမေရိကန်ပြည်အောင်စုကိုရောက်လာတဲ့မက်ဆင်ကတော့7နှစ်ကြာတဲ့အချိန်မှာအမေရိကန်နိုင်ငံသားတူဖြစ်နေပါပြီ။ဖော့တွင်းမြို့မှာခြေချနေထိုင်ပြီးအင်္ဂလိပ်စကားကျွမ်းကျင်မှုကြိုးစားနေရဆဲဖြစ်ပေမဲ့နိုင်ငံသားတူရဲ့တာဝန်ခြေဖို့လည်းရည်ရွယ်ထားသူပါ
။နိုင်ငံသားတွေဖြစ်လာပြီဆိုတော့ကျမတို့အတွက်ကိုဒီအမေရိကန်ဆိုးရဘာတွေကျမတို့အတွက်ကိုပြည်သူပြည်သားတွေကိုကူညီနိုင်မလဲဘလောက်ထိကျမတို့အတွက်ကိုလှုပ်ပေးနိုင်မလဲဆိုတဲ့အတွက်အရေးကြီးတယ်လို့ထင်တယ်။
2016ခုနှစ်အမေရိကန်သမ္မတရွေးပွဲကတော့ဒီမိုကရေစီနည်းကြပထမဆုံးအကြိမ်နိုင်ငံခေါင်းဆောင်တူကိုရွေးချယ်ရမယ်သူ့အတွက်ပထမဆုံးအတွေ့အကြုံလည်းဖြစ်ပါတယ်အမေရိကန်နိုင်ငံရင်းနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုတော့ဇာတိမြန်မာနိုင်ငံနဲ့ဆက်နွယ်စဉ်းစားထားတယ်လို့လည်းဆိုပါတယ
်အဲ့ဒီအတိုင်းပဲဒီခုတက်မဲ့အမေရိကန်ကျမတို့နှစ်သက်တဲ့ဒီအမေရိကန်မျိုးသမီးသမ္မတကလည်းဒေါ်ဆန်းစုကြည်နဲ့ဆက်ဆက်ပြီးတော့သူတို့ကချစ်ကြည်ကြရတယ်ဆိုတော့တည်တယ်တော့ကျမတို့ကဒီသမ္မတကိုအယံကိုဖြစ်ပါစိတ်ဝင်စားနေပါ
ရွေးကောက်ပွဲမှာဆန္ဒမဲပေးဖို့စောင့်စားနေတာသူ့အတွက်ပထမဆုံးဖြစ်ပေမဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာပါဝင်နေတဲ့အခွင့်အရေးရခဲ့တာကတော့ပထမဆုံးခြေတော့မဟုတ်ပါဘူး။2008ခုနှစ်ကလေးကမဲပေးခွင့်ရခဲ့ပေမဲ့ဘာသာစကားမကျွမ်းကျင်တဲ့အပါအဝင်တခြားအခက်အခဲတွေကြောင့်ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲနှစ်ခုစလုံးမှာအခွင့်အရေးလက်လွတ်ခဲ့ရတာပါ။အများစုကအမေရိကန်ရွေးကောက်ပွဲစနစ်နဲ့ရင်းနှီးမှုမရှိကြတာကလည်းမဲပေးသူရေးအတွက်နှေးပါရတဲ့အကြောင်းရင်းတစ်ခုဖြစ်တဲ့အကြောင်းအာရှຫນွေဘွားအမေရိကန်နိုင်ငံသားတွေအခွင့်အရေးလှုပ်ရှားနေတဲ့ Asian Americans Advancing Justice ဖွဲ့ကစီယွန်ယမှုတူဖြစ်တဲ့ Christina Tendela ကပြောပါတယ်
။ There's not enough information out there.
ဒီနေ့ချက်လက်အလုံးလောက်မရှိတဲ့အတွက်လူတွေကဒီစနစ်ကိုဘယ်လိုသုံးရမလဲဆိုတာမသိကြပါဘူး။
ဒီတွေ့လဲမဲဆန္ဒရှင်ဖြစ်လာနိုင်သူတယောက်ကိုကုညီနေတဲ့နီလန်းကတော့အထူးသဖြင့်ကဲ့ရဲ့ရှိနေတဲ့ Illinois ပြည်နယ်မှာရင်မောင်းလိုင်စင်ဖြစ်ဖြစ်မှတ်ပုံတင်ဖြစ်ဖြစ်ရောက်တဲ့အခါမဲပေးဖို့တခါတည်းမှတ်ပုံတင်တဲ့စနစ်ကိုကျင့်သုံးတင်တယ်လို့ဆိုပါတယ
် which would basically automatically register people who are eligible to vote
when နိုင်ငံသားဝင်ကြီးဌာနနဲ့ပဲဖြစ်ဖြစ်လိုင်စင်ရုံးနဲ့ပဲဖြစ်ဖြစ်ဆက်သွယ်တဲ့အခါမျိုးမှာမဲပေးခွင့်ရှိတဲ့သူတွေကိုအလိုအလျောက်မှတ်ပုံတင်ပေးလိုက်ရုံပါပဲ
အမေရိကန်မှာအာရှຫນွေဘွားခြေချသူတွေဟာလူကြီးတိုးဝှမှုနှုန်းအမြင့်ဆုံးလည်းဖြစ်ပါတယ
် We are actually the like fastest growing ethnic community
လူငယ်တွေစနစ်တွေမှာလူကြီးက40ရာခိုင်နှုန်းကျော်တိုးလာတာပ
ါဒီအတွက်လည်းတနင်္ဂနွေလုံးတိုင်းတန်းနဲ့သမကဒီတန်တော်ရွေးကောက်ပွဲတွေမှာလည်းအာရှຫນွေဘွားတွေရဲ့မဲတွေဟာတဖြည်းဖြည်းအရေးပါလာနေတာပ
ါ These elections could be won on 100 or a couple hundred votes
ဒီရွေးကောက်ပွဲမှာမဲ100နေရာလောက်နဲ့အနိုင်ရတဲ့အတွက်တကယ့်ကိုအရေးကြီးပါတယ်ကျမတို့လူမှုအတိုင်းအဝိုင်းအတွက်အပြောင်းလဲတွေစောင့်ကြည့်နိုင်မယ့်အခွင့်အလမ်းလည်းဖြစ်ပါတယ်
။မကြသေးရင်ကပဲအမေရိကန်သမ္မတလောက်အကျိုးမဲ့ပေးပွဲတွေကျင်းပခဲ့တဲ့ဖိုဝိုင်းမျိုးကမြန်မာတွေချမ်းမှာတော့မြန်မာနိုင်ငံမှာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကအစိုးရအသစ်ကိုဦးဆောင်နိုင်တဲ့အပေါ်ထောက်ခံထားကြတာပါ။ဖိုဝိုင်းမျိုးကမက်ဆင်ကတော့နိုဝင်ဘာအမေရိကန်သမ္မတရွေးပွဲအတွက်မှတ်ပုံတင်စီရင်မပေးရသေးပေမဲ့မြန်မာနိုင်ငံမှာအမျိုးသမီးခေါင်းဆောင်တယောက်ပေါ်ထွန်းလာတယ်လို့အမေရိကန်မှာလည်းပေါ်ထွန်းလာဖို့မျှော်လင့်နေသူပါ။ဒီမိုကရက်တစ်ပါတီရဲ့ပထမဆုံးချင်းအမျိုးသမီးသမ္မတလောင်းအဖြစ်ပါဝင်ရှင်ပြန်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကတော့မက်ဆင်တို့လိုမဲဆန္ဒရှင်တွေရဲ့ထောက်ခံမှုတွေနဲ့သမ္မတရွေးကောက်ပွဲအထိတက်လှမ်းပြီးတမိုင်းတွင်အောင်လုပ်နိုင်မဲ့အလားအလာတွေလည်းတွေ့မြင်နေရပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြပေးခဲ့တယ်လို့ပါပဲရှင်အခုလာပိုင်းတွေဟာအမေရိကန်ပြည်ထောင်စုမှလာမယ့်နိုဝင်ဘာမှကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေအကျိတ်နဲ့စူးစမ်းနေကြတဲ့အချိန်ဖြစ်ပါတယ်။ဘယ်သူတွေပါဝင်ရှင်ပြိုင်နိုင်ပြီးဘယ်လိုတွေလှုပ်ဆောင်နေကြပါသလဲ။အမေရိကန်ပြည်ထောင်စုမှသမ္မတကိုဘယ်လိုရွေးချယ်သလဲဆိုတာ VOA ကနေပြီးတော့အခန်းဆက်တင်ဆက်ပေးနေပါတယ်။ဒီကနေ့တော့ရွေးကောက်ပွဲနေ့နဲ့ရွေးကောက်ပွဲအဖွဲ့အကြောင်းတွေကိုပြောပြမှာပါ။မအေးတနာကျော်တင်ဆက်ပေးထားပါတယ်ရှင်။
သူတို့ရဲ့သမရလောင်းတွေအတူတူရွေးချယ်ပြီးပြီဆိုရင်တော့သမရလောင်းတွေကသူတို့နဲ့အတူတူဒုတိယသမရနေရာအတွက်ရွေးကောက်ပွဲဝင်မဲ့သူကိုဖြူဟာကြကြအစဉ်စားရွေးချယ်ရပါတယ်။ပြီးရင်တော့သူတို့တစ်ဖွဲ့လုံးနိုဝင်ဘာလဆန်ရွေးကောက်ပွဲအတွက်အစွမ်းကုန်မဲဆွယ်မှုတွေလုပ်ကြရပါပြီ။ရွေးကောက်ပွဲနေ့ရောက်ရင်မဲဆန္ဒရှင်တွေမဲရုံတွေမှာသူတို့ကြိုက်တဲ့သမရလောင်းကိုလာပြီးတော့မဲထည့်ကြပါတယ်။ဒီလိုမဲပေးတာကတိတ်အရေးကြီးတယ်ဆိုပေမဲ့လည်းလှုပ်ထုံးလုံနေအတိုင်းဆိုရင်တော့သမရကို Electoral College လို့ခေါ်တဲ့သမရရွေးချယ်ရေးအဖွဲ့ကနောက်ဆုံးအဆုံးဖြတ်ပေးတာပါသမရရွေးချယ်ရေးအဖွဲ့မှာသမရကိုရွေးကောက်နိုင်တဲ့သူတွေပါဝင်ပြီးတော့သူတို့ကိုတော့ပြည်내တစ်ခုစီမှာရရှိတဲ့မဲရလက်ကိုအခြေခံပြီးတော့အရေးအတွက်သတ်မှတ်ပေးပါတယ်လူရည်ပုံများတဲ့ပြည်내တွေမှာသမရရွေးကောက်ပေးနိုင်မဲ့ကိုယ်စားလှယ်အရေးအတွက်ပုံများပါတယ်လူရည်နေတဲ့ပြည်내တွေကတော့ကိုယ်စားလှယ်နေပါတယ်သမရနေရာကိုရဖို့ဆိုရင်ရှင်ပြိုင်တဲ့သူကအမဲအများစုဒါမှမဟုတ်ရွေးကောက်ပွဲအဖွဲ့တွေက290ရဲ့ထောက်ခံမှုရရပါမယ်။နောက်တစ်လအကြာဒီဇင်ဘာမှာရွေးကောက်ပွဲအဖွဲ့ကအမဲပေးပါတယ်။ဒါမှမဟုတ်သမရအစ်ကဇန်နဝါရီလကုန်ပိုင်းမှာကျင်းပတဲ့ကျန်းသစ္စာကျင်းစုပွဲအခမ်းအနားကြမှာတရားဝင်ဆပြီးတော့တာဝန်ထမ်းဆောင်တာဖြစ်ပါတယ်ရှင
်။ဖီယိုကနေတင်ဆက်ပေးနေတဲ့အမေရိကန်ပြည်ထောင်စုမှသမ္မတကိုဘယ်လိုရွေးချယ်တယ်လဲအခန်းဆက်တွေကဒီရွေးကောက်ပွဲနေ့နဲ့ရွေးကောက်ပွဲအဖွဲ့အကြောင်းကိုကြားခဲ့ကြရတာပါနောက်ပိုင်းမှာလည်းဆက်ပြီးတင်ဆက်ဖို့ရှိပါတယ်စောင့်မျှော်နားဆင်နိုင်ကြပါလိမ့်ရှင်ဖီယိုအမေရိကန်တိုင်ရဲ့တောက်ကြနေညနေခင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်အခုညနေပိုင်းအစီအစဉ်ဆုံးသက်ခင်မှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးပါဦးမယ်ရှင်
သမရဦးထင်ကျော်ဟာဒီကနေ့မနက်ပိုင်းကလာအိုနိုင်ငံကိုနေချင်းပြန်ခီးစဉ်တစ်ခုသွားပြီးတဲ့နောက်အခုညနေပိုင်းမှာပြန်ရောက်လာပါပြီ။သမရဦးထင်မြန်မာနိုင်ငံမှာအခြားသောဥဆောင်နဲ့အစိုးရအဖွဲ့တက်လာပြီးနောက်ပိုင်းပထမဆုံးပြည်ပခီးစဉ်အဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံသားဦးညီတော်ဆန်းစုကြည်လည်းလိုက်ပါသွားတဲ့အခုခီးစဉ်အပြန်နေပြည်တော်လေစိတ်မှာတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဥဆောင်ပြီးတော့ကြိုဆိုပါတယ်။လာအိုနိုင်ငံခီးစဉ်အတွင်းနှစ်နိုင်ငံခေါင်းဆောင်တွေကြားကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုပညာရေးခီးသွွားလုပ်ငန်းတရုတ်ပို့ဆောင်ရေးကဏ္ဍတွေနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးကြတယ်လို့လာအိုနိုင်ငံတွင်းကလာတဲ့သတင်းတွေမှာဖော်ပြပါရတယ်။စီးရီးယားနိုင်ငံမြောက်ပိုင်းကဒုက္ခသည်စခန်းတစ်ခုကိုကြာသပတေးနေ့မှာလေကြောင်းကတိုက်ခိုက်ခံရတာကြောင့်လူဒါဇင်ပေါင်းများစွာသေဆုံးရတဲ့ဖြစ်ရပ်ပေါ်စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအကြီးတန်းတာဝန်ရှိသူတို့ကတောင်းဆိုလိုက်ပြီးဒါဟာစစ်ရာဇဝတ်မှုကျူးလွန်တာမျိုးအထိဖြစ်နိုင်တယ်လို့ပြောလိုက်ပါရတယ်။စီးရီးယားနိုင်ငံမြောက်ပိုင်းအိုက်ဒလစ်ပြည်နယ်ဆာမာဒာရန်နာကကာမူနာဒုက္ခသည်စခန်းတိုက်ခိုက်ခံရတာမှာလူ30ထဲမှနေသေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရသွားပါတယ်။ဣရန်နိုင်ငံဘက်ကရက်မျိုးတို့ဟာဒီကနေ့မှာတော့ဖိတ်ဆို့ကာယံထားတဲ့အခြေအနေမှာရောက်နေပါပြီ။အခိုင်အမာကာကွယ်ထားတဲ့နိုင်ငံတကာဇုံ IZ ထဲကိုပြီးခဲ့တဲ့သတင်းပတ်မှာဆန္ဒပြသူတွေအတင်းဝင်ပြီးလွှတ်တော်တွေကိုလည်းချူဖောက်ဝင်ကြတာကြောင့်လွှတ်တော်အမတ်တွေအသက်လူထပ်ပြေးခဲ့ရတာမျိုးထပ်မဖြစ်စေဖို့အတွက်မြို့တော်တဝန်းကွန်ကရစ်အတားအဆီးတွေကိုဆူရကချထားလိုက်တာပါ။နောက်ကိုရီးယားနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာကာလအတွင်းအကြီးမားဆုံးနိုင်ငံရေးဆွေးနွေးပွဲတစ်ရက်ကျင်းပနေပါတယ်။ဒီကနေ့စတင်တဲ့9ကြိမ်မြောက်လူထုမပါတီညီလာခံကိုသတင်းယူဖို့နိုင်ငံသားသတင်းတော်တွေကိုဖိတ်ကြားခဲ့ပေမဲ့တကယ်တမ်းတက်ရောက်သတင်းယူခွင့်မရကြပါဘူးခင်ဗျာ
အခုညနေပိုင်းသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညပေးသွားတာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဆူလီမန်တာရဝလီဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်ဆုံးသက်ပါလို့မရှင်ည9နာရီကျရင်တစ်ခါထပ်ပြီးတော့ဆုံကြရအောင်ပါတောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွားညိုပါရှင်
This program has come to you from the Voice of America, Washington.